ကမ္ဘာအခြေဆုံးလူမှုကွန်ရက် Facebook ကိုတည်ထောင်သူ Mark Zuckerberg နဲ့အခမ်းဖော်ဖြစ်ခဲ့ဖြစ်သူလည်းဖြစ် Facebook ကုမ္ပဏီ Twitter တည်ထောင်သူလည်းဖြစ်တဲ့ Chris Hughes ကကုမ္ပဏီခေါ်တဲ့လူကြောင့်ကိုမနေ့ကတည်းကပရိသတ်တို့ New York Times သတင်းစာမှာအတွေ့အမြင်ဆောင်တဲ့ပုံမှာရေးသားဖော်ပြပါတယ်။ကုမ္ပဏီတစ်ခုတည်းကလက်ဝကြီးကိုချုပ်ကန်နေတာကိုစတင်ပြီးဤပညာကုမ္ပဏီကြီးတွေကိုခွဲထုတ်ဖို့တိုက်တွန်းနေကြတဲ့လွတ်တော်အမတ်တွေအကြိုက် Hughes ကဒီလိုပြောလိုက်တာပါ။ဘယ်လောက်ပဲရွေးချယ်ကောင်းတဲ့လုပ်ငန်းရှင်ဖြစ်နေပါစေသူတွေကချုပ်ကန်နေဝန်ဆောင်မှုဒါမှမဟုတ်လုပ်ငန်းတွေကိုလုပ်ပိုင်ခွင့်ကတ်တက်ထားတဲ့ကျွန်တော်တို့နိုင်ငံအတွက်ဇီကာဘတ်ရဲ့အင်အားကမကြုံစဘူးကြီးမားနေတဲ့အတွက်အမေရိကန်ပုံစံနဲ့မကိုက်ညီဘူးလို့ Futures ကနေ New York Times မှာရေးပါတယ်။ Facebook မှာအချက်လက်တွေပြန့်ဝေနေတဲ့စနစ်တွေအမုန်းစကားပြန့်ပွားမှုတွေနဲ့သတင်းမှားတွေပြန့်ဝေနေခြင်းရှိမရှိကိုလည်းတရားဝင်အဖွဲ့အစည်းတွေကတစ်ကမ္ဘာလုံးတိုင်းတာနဲ့စောင့်ကြည့်နေကြတာပါ။ကမ္ဘာတဝန်း Facebook လူမှုကွန်ရက်သုံးပြီးသူ1ဘီလီယံကျော်ရှိတယ်လို့ Facebook ဘိုင်း WhatsApp Messenger နဲ့ Instagram အသုံးပြုသူတွေကလည်း1ဘီလီယံကျော်ရှိပါတယ်။